ရခိုင်တပ်တော် AA အဖွဲ့ကိုစင်ကာပူနိုင်ငံကနေငွေကြေးထောက်ပံ့တယ်ဆိုပြီး AA စီးပွားရေးချုပ်ဗိုလ်ချုပ်ထွန်းမြင့်နိုင်ရဲ့ညီကိုအောင်မြတ်ကျော်အပါအဝင်ရှစ်ဦးအမှုကိုတရားစွဲထားတဲ့တရားလိုဒုရဲမှုတိရွှေကိုဒီနေ့ဒုတိယနေ့အဖြစ်ဆက်လက်စစ်ဆေးခဲ့ပါတယ်။ဒီနေ့တရားခွင်မှာဒုရဲမှုတိရွှေကတပ်တွေအဖြစ်တင်သွင်းတဲ့စာရွက်ဟာမူရင်းမဟုတ်တာကြောင့်တပ်တွေကဥပဒေနဲ့မညီဘူးဆိုပြီးတရားခံရှင်းနေတွေကကန့်ကွက်ခဲ့ကြောင်းရန်ကုန်နောက်ပိုင်းခရိုင်တရားရုံးတရင်ပြန်ကြားရေးအရာရှိဦးစိုးစောထွန်းကပြောပါတယ်။
ရဲမှုတင့်ရွှေကိုဆက်စစ်တယ်ဆက်စစ်ပြီးတော့တရားလိုကစစ်မှုနိုင်ငံပြည်ထောင်ဝင်ကြီးတန်တားရဲ့ကြီးညာချက်နဲ့ပတ်သက်ပြီးတော့တပ်တွေကတင်သွင်းတယ်အဲ့ဒီပုံမှာတစ်ဖက်ကကန့်ကွက်တယ်ဒါနှစ်ဖက်ကန့်ကွက်ရှာလွှဲချက်ကြားလာတယ်ခေါ်တာပေါ့ဗျာကန့်ကွက်တဲ့ဘက်ကလည်းဘာကြောင့်ကန့်ကွက်ရအောင်ဥပဒေထောက်ထားတယ်ပြတင်သွင်းလို့သူဘက်ကလည်းဥပဒေထောက်ထားတယ်ရှာလွှဲတယ်ပြီးပြီးရှေယုံကြီးတရားဝအမင်းချဖို့ပဲကြံတော့တယ
်ကိုအောင်မြတ်ကျော်ပါရှိဦးအမှုဟာတရားလိုဘက်ကစင်ကာပူနိုင်ငံပြည်ထောင်ဝင်ကြီးဌာနထုတ်ပြန်ချက်မူရင်းမဟုတ်ဘဲစင်ကာပူအခြေစိုက် The Straits Times သတင်းဌာနရဲ့ဖော်ပြချက်ဖြစ်နေတာကြောင့်တပ်တွေကတင်သွင်းတဲ့ဥပဒေနဲ့မကန့်ညီတဲ့အတွက်ကန့်ကွက်ရတာလို့တရားခဏရဲ့ရှိနေဥအောင်ကျော်စိန်ကပြောပါတယ
်ဒီလိုတရင်သောပြောရဲ့ခင်မင်ရက်ကိုသက်သက်ခံလာတင်တော့အဲ့ဒီကိစ္စဟာဒီသက်သက်ခံဥပဒေကိုပြင်ဆင်တဲ့ဥပဒေရပေါ့ဒီဂျီရီအဗီဒန်ကိုဘလို့လက်ခံရမယ်ဆိုတဲ့အားနဲ့မကိုက်ဘူးမကိုက်တော့အဲ့ဒီပေါ်မှာသူတို့ရဲ့ရေးဆွေးချက်ခေါ်တာပေါ့တရားဆွေးတော့ငါဒီအတက်လုပ်ပြီးပါတဲ့ဟာကသူတို့မြန်မာနိုင်ငံနိုင်ငံကြေးဝန်ဌာနကနေစင်ကာပူနိုင်ငံကြေးဝန်ဌာနကိုတရားဝင်စာနဲ့တောင်းထားတယ်ဆိုရဲစာဥပဒေပြီးပါတဲ့အတွက်ပေါ့အဲ့ဒီစာရမှတင်ပေါ့အဲ့ဒီလိုဆိုပြီးတော့ကရှင်းနေဖက်ကကန့်ကွက်ကြတာပေါ့
ကိုအောင်မြတ်ကျော်ကိုထွန်းအေးကိုဟိန်းစော်ကိုရဲကျော်ထက်မအေးမြတ်မွန်ကိုတင်လှိုင်ဦးကိုရွှေလှိုင်တန်းနဲ့ကိုမြတ်လင်းဦးတို့ရှစ်ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်90ညား92ကကြီးတို့နဲ့မြန်မာနိုင်ငံသတင်းရက်တက်ဖွဲ့ဒူရဲမှုဥဒင်ရွှေကတရားလိုလုပ်ပြီးတရားစွဲတင်ဖို့တာကိုရန်ကုန်နောက်ပိုင်းခရိုင်တရားရုံးကလက်ခံစစ်ဆေးနေတာပါစင်ကာပူနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆက်လက်စုံစမ်းပြီးအခုလိုရေးယူဖို့တိုင်ကြားတာလို့လဲဒူရဲမှုဥဒင်ရွှေကတရားရုံးမှာပြီးခဲ့တဲ့ရုံးချင်းကထွက်ဆိုခဲ့ပါတယ်ကိုအောင်မြတ်ကျော်ပါရှိဦးဟာစင်ကာပူနိုင်ငံမှာရန်ပုံငွေရှာပြီးရခိုင်တတော် AA ကိုငွေကြေးထောက်ပံ့တာလူအပ်တဲ့ပစ္စည်းတွေထောက်ပံ့တာနဲ့ AA ထိမ့်မဲ့ပွဲတွေပြုလုပ်တာစီယုံလှုပ်ဆော်တာနဲ့လူသစ်စုဆောင်ရမှာထောက်ပံ့ပေးတယ်လို့ဒူရဲမှုတင့်ရွှေကပြီးခဲ့တဲ့ရုံးချင်းမှာထွက်ဆိုထားပါတယ် AA ကိုထောက်ပံ့နေတယ်ဆိုပြီးဆွဆွဲဖမ်းဆီးခံထားရတဲ့စင်ကာပူအသင်းရခိုင်ဟာရခိုင်တတော်နဲ့ပတ်သက်မှုမရှိဘူးလို့ပြောရေးဆိုခွင့်ရှိသူခိုင်သူခါကပြောပါတယ်
ပတ်သက်မှုမရှိဘူးဗျမရှိဘူးလုံးဝပတ်သက်မှုမရှိဘူးသူတို့ကဒါဟိုဒီတွင်ထဲမှာလူမှုရေးလုပ်ငန်းတွေတက်ပဲသူတို့အကူအညီပေးနေတာဟိုလူမှုရေးလုပ်ငန်းပဲတည်တန်းလုပ်တယ်ဆိုတဲ့ဥစ္စာကိုနော်သူတို့အဖွဲ့အစည်းတွေကလည်းထောက်ပြန်ထားတယ်လို့ကျွန်တော်တို့လည်းအရင်လက်တာအကြိမ်ကြီးပြောပြီးပြီပြည်တွင်းရောပြည်ပရောပေါ့ဗျာနော်တက်ကြွတဲ့ဒီရခိုင်လူငယ်တွေနောက်စီးပွားရေးလုပ်ငန်းရှင်တွေအဲ့ဒါတွေကိုသူတို့အကုန်လုံးဒါတာဂက်ထားပြီးတော့ဟိုဖမ်းဆီးလာတာဘယ်လိုပြောမလဲနှိပ်ကွာရေးအစီအစဉ်တစ်ခုအနေနဲ့လှုပ်လာတာကျွန်တော်တို့တွေ့ရတယ
်ရပ်ပေါင်း190အတွင်အပြည့်စစ်ဖို့ခန့်မှန်းထားတဲ့ဒီအမှုမှာတရားလိုဘက်ကသက်သေ14ရောက်တင်သွင်းထားက3လအတွင်းရုံချင်း18ချင်းခေါ်ယူဆစ်ဆေးမယ်လို့သိရပါတယ်။ပြီးခဲ့တဲ့ရုံချင်းတုန်းကတရားလိုဘက်ကမြမအလင်းသတင်းစာ6000ကိုတပ်သေးခံအဖြစ်တင်သွင်းခဲ့ပြီးဒီတစ်ပတ်မှာတင်သွင်းခဲ့တဲ့တပ်သေးခံစာရွက်ကိုလက်ခံတင်မတင်ကိုလာမယ့်အော်တိုဘာလ18ရက်နေ့မှာအမိန့်ချမှတ်မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဂျော်ဒင်ဥပါ